ရုရှားကနေဂျာမနီကိုသဘာဝတန်ခွေတင်ပို့ပေးနေတဲ့ဘောလ်တစ်ပင်လယ်ကနော့စထရီးမ်ပိုက်လိုင်းနှစ်လိုင်းကွဲအမှုဟာတမင်ဖြည့်ဆည်းခံရတာဖြစ်ကြောင်းအထောက်အထားခိုင်မာတဲ့အတွက်လက်တုံပြန်မယ်လို့နေတိုးမဟာမိတ်အဖွဲ့ကချက်စပရီးနေမှာပြောကြားလိုက်ပါတယ်။မဟာမိတ်တွေရဲ့အရေးပါတဲ့အခြေခံအဆောက်အုံကိုတမင်သက်သက်တိုက်ခိုက်လာရင်ညီညီညွတ်ညွတ်နဲ့တနစ်ထန်ချက်တုံ့ပြန်မှုခံရမယ်လို့နေတိုးစစ်မဟာမိတ်အဖွဲ့ဝင်နိုင်ငံတွေရဲ့အသံမှတ်တွေကညင်ညာချက်ထုတ်ပြန်ပြောဆိုလိုက်တာပါ။ဒီပိုက်လိုင်းတွေမှာတွေ့ရတဲ့အကွဲတဲ့နေရာ၄နေရာဟာအထူးစိုးရင်ရတယ်လို့ပြောပါတယ်။ပိုက်လိုင်းတွေပျက်စီးရတာဟာဘယ်သူလဲချက်လို့နေတိုးကထုတ်မပြောပေမဲ့လက်ရှိရထားတဲ့သတင်းအချက်လက်တွေအရဒါဟာတမင်သက်သက်ဖျက်စီးရလို့ရဆိုတာပြနေတယ်လို့ပြောပါတယ်။အခုတွေ့ရတဲ့ကွဲတဲ့နေရာတွေကဒဏ်ွေတင်ပို့မှုပုံအန္တရာယ်ဖြစ်နိုင်စေတယ်လို့ပဝန်းကျင်အတွက်ကြီးမားတဲ့ပျက်စီးမှုလည်းကြုံရနိုင်တယ်လို့ပြောပါတယ်။ဒီ North Stream ပိုက်လိုင်းတွေအကွဲရတာဟာအချမ်းဖက်တိုက်ခိုက်တာခံရတဲ့ပုံစံနဲ့တူတယ်လို့ဒီလိုရဟာနိုင်ငံတော်အဆင့်ကပါဝင်ပတ်သက်မှုမရှိရင်လုံးဝမဖြစ်နိုင်ဘူးလို့ချက်တဘရီနဲ့ရုရှားဆိုတာပြောခွင့်ရဒီမီထရီပက်စကော့ကပြောသလိုရုရှားသမ္မတဗလာဒီမီယာပူတင်ကလည်းဒါဟာနိုင်ငံတကာအကြမ်းဖက်ဝါရဆွဲလက်ချက်ဖြစ်ကြောင်းတူရကီသမ္မတရစ်ဆက်တိုင်ယပ်အာတိုဝန်ကိုပြောကြားခဲ့တာဖြစ်ပါတယ်။ဥရောပအရာရှိတချို့နဲ့စွန့်ရဆိုင်ရာကျွမ်းကျင်သူတချို့ကတော့ဒီတိုက်ခိုက်မှုကိုရုရှားကလှုပ်ဆောင်တာဖြစ်နိုင်ပြီးတော့ဒါရုရှားရဲ့ခုနှစ်လကြာအတိုက်ခိုက်ခံနေတဲ့ယူကရိန်းကိုပံ့ပိုးပေးနေတဲ့ဥရောပနိုင်ငံတွေမှာဂျင်းနေစီပိုတက်ပြီးစီးပွားရေးပိုကမောက်ကမောက်ဖြစ်လာစေဖို့လှုပ်တာဖြစ်ကြောင်းပြောပါရတယ်။တချို့ကတော့အကြောင်းရင်းမှန်ကိုအသေးချာသိအောင်စုံစမ်းဖို့တိုက်တွန်းနေကြတာဖြစ်ပါတယ်။